တောင်မြို့သားလွမြောက်ရေးတပ်မတော် TNL ကတည်ယူထားတဲ့မန္တလေးတိုင်းမိုးကုတ်မြို့ကိုမင်းညတကောင်ကျော်အချိန်မှာစစ်ကောင်စီကလေကြောင်းကဘုံကျဲတက်ခိုက်တာကြောင့်အ ਨੇ စုံမြို့ကန်ကိုဦးတေဆုံးခဲ့တဲ့အကြောင်း TNL ကသတင်းထုတ်ပြန်ပါတယ် TNL အဖွဲ့ကမိုးကုတ်မြို့ကိုတည်ယူပြီးလေလခန့်အကြာမှာပထမဆုံးလေကြောင်းတက်ခိုက်ခံရမှုကြောင့်ထိခိုက်တေဆုံးမှုတွေနဲ့ပျက်စီးမှုတွေရှိခဲ့တဲ့အကြောင်းလဲမြို့ကန်တွေကအတိအပြုပြောဆိုကြပါတယ်မိုးကုတ်မြို့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မက်ခင်လေးကတင်ပြပေးမှာပါခင်ဗျာ
တိုင်းလာလက်နက်ကင်ဖွဲ့တစ်ခုဖြစ်တဲ့ TNL ကတည်ယူထားတဲ့မိုးကုတ်မြို့ကိုတနင်္လာနေ့ညသကောင်ချိန်မှာစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မြို့ကန်တချို့ထိခိုက်ဒေဆုံးခဲ့ကြတာပါဒီနေ့မွန်လွဲပိုင်းအထိထိခိုက်ဒေဆုံးသူအတိပြုနိုင်သူဦးရေဟာ9ဦးရှိတယ်လို့လဲ TNL ပြန်ကြားရေးတာဝန်ခံလွီရီဦးက VOE ကိုအခုလိုပြောပါတယ်
မနေ့ကလေကြောင်းတိုက်ခိုက်မှုပြန်ပြီးတော့မှ update လိုက်စမှာအရတကိုဦးကတေဆုံးသွားတယ်ဒီ73ဦးကထိခိုက်တန်ရရတယ်နေဆယ်လုံးကတော့ထိခိုက်ပျက်စီးသွားပါပဲ
မိုးကုတ်ဒေသခံတဦးကိုဒီကနေ့မနေ့7နာရီလောက်အချိန်ကမေးမြန်းရမှာတော့မနေ့ကနှစ်ကြိမ်ဘုံကျဲခဲ့ကြောင်းနဲ့မိုးကုတ်အရှိပိုင်းကလူ2ယောက်တေဆုံးခဲ့ကြောင်းသိရပေမဲ့အနောက်ပိုင်းကသတင်းမရသေးကြောင်းပြောပါတယ
်မနေ့ညအရှိပိုင်း4ဦးပေါ့နော်ဘုံကျဲသွားတဲ့လမ်းအထက်လည်းဦးပေးစင်အကျော်တန်တရာနာပေါ့ထိခိုက်ပေပြောက်ကတော့ရှိတဲ့လူတယောက်ပြောတာတော့တေတာကတော့9ယောက်တေတယ်လို့ပြောတယ်10ယောက်ကျော်တန်ရရတယ်လို့ပြောတယ်အဲ့ဒီနေကတော့ပျက်စီးသွားတယ်15 20လောက်ပဲရှိနေတယ်ဗျအနောက်ပိုင်းရောကျေသွားတယ်ဗျအနောက်ပိုင်းကတော့ညှို့ဦးလွင်နဲ့လူထားလို့တော့ကြားတယ်ဗျအဲ့ဒါတော့သိချာတော့မသိသေးဘူးလင်းရင်ကနှစ်ကြိမ်လာတယ်ဗျအော်900 300ထားတော့ဒီပိုင်းကအနောက်ပိုင်းကတော့နှစ်နေရပြောတယ်အဲ့ဒါကတော့ဆက်လာတော့ပြောတော့ဘူး
ယနေ့ပိုင်းမှာဆက်သွယ်မေးမြန်းရမှာတော့မိုးကုတ်ဒေသခံကမိုးကုတ်အနောက်ပိုင်းလူထဘက်မှာ3ဦးတိတ်ဆုံးတယ်လို့ထပ်မံကြားသိရကြောင်းပြောပါရယ်တခြားဒေသခံတွေကိုဆက်သွယ်မေးမြန်းရမှာလဲစုစုပေါင်းတိတ်ဆုံးသူ5ဦးသာကြားသိရကြောင်းပြောဆိုကြပါရယ်ထိခိုက်တိတ်ဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးသလိုစစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာလည်းမတွေ့ရသေးပါဘူး TNL တိမ့်ပိုက်ခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးချိန်မိုးကုတ်မြို့ကိုစစ်ကောင်စီကတိုက်ခိုက်တာဖြစ်ပြီးနောက်ရက်တွေလည်းထပ်မံတိုက်ခိုက်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။မိုးကုတ်မြို့ဟာမန္တလေးတိုင်းအတွင်းမှာ TNL နဲ့ပူးပေါင်းတပ်တွေကပထမဆုံးတိုက်ခိုက်သိမ်းပိုက်နိုင်တဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ကြီးအပိုင်းနှစ်စတင်ပြီးရက်30မြောက်ဇူလိုင်လ24ရက်နေ့မှာမိုးကုတ်မြို့ကစစ်ကောင်စီတပ်ခန်းအားလုံးကိုအပီးတိုင်ရှင်းလင်းသိမ်းပိုက်တိုက်ခဲ့ပြီးတဲ့နောက်တအံအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ PDF ပူးပေါင်းတပ်တွေကထိန်းချုပ်လိုက်တာလည်းဖြစ်ပါတယ်။ဒီအပိုင်းတွေအတွင်းမှာတော့စစ်ကောင်စီနဲ့ TNL အကြားနောင်ချိုမြို့နယ်တောင်ခမ်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုပြည်ဦးတွင်နဲ့နောင်ချိုအကြားဂန်းကော်နဲ့ဗန်ပွေးရွာတွေမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ရှင်